ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသမှာတော့ဒီကနေ့မနက်ပိုင်းမှာလည်းမြမစစ်တပ်နဲ့ပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF TLL တို့အကြားလက်နက်ကြီးတွေနဲ့ရောရဟတ်ယူနေနဲ့ပါပြစ်ခတ်တိုက်ခိုက်မှုတွေအပြင်းထန်ဖြစ်ပွားနေလို့ဒေသခံပြည်သူယာနဲ့ချီတိန်းချောင်ထွက်ပြေးနေကြရတယ်လို့ပလောင်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသခံတွေကပြောပါတယ် TLL တွေအပါအဝင်မြောက်ပိုင်းမဟာမိတ်ညီနောင်အဖွဲ့တွေနဲ့အစိုးရညီညာရေးကိုယ်စားလှယ်တွေလာမယ့်သတင်းပတ်ထဲကျိုင်းတုံမှာဒုတိယအကြိမ်ထပ်မံတွေ့ဆုံမှုပြင်းစင်နေချိန်မှာပဲအခုလိုမျိုးထိုးစစ်ဆင်တိုက်ခိုက်မှုတွေကြောင့်ရထားတဲ့တည်ငြိမ်မှုအခြေအနေတွေဟာပိုဆိုးဝါးလာနိုင်စေတယ်ဆိုပြီးဒီကနေ့ရက်စွဲနဲ့ညီနောင်မဟာမိတ်အဖွဲ့သုံးဘွဲ့ကထုတ်ပြန်ချက်ထုတ်ပါတယ်အခြေအနေအသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတာဆက်ပြီးပြောပြပေးပါမယ်ရှင်ရှမ်းမြောက်ပါဝင်စစ်တိုင်းဒေသကြီးငါးတိုင်းမှာတော့မြန်မာအစိုးရစစ်တပ်ဘက်ကစက်တင်ဘာလ22ရက်နေ့အထိတစ်ဖက်သက်အပြစ်ရပ်ဆိုင်းထားမဲ့အချိန်တိုင်းရင်းသားနဲ့နှက်ကင်တက်ညီနောင်မဟာမိတ်အဖွဲ့ဘက်ကလည်းအောက်တိုဘာလ10ရက်နေ့အထိတစ်လတာတစ်ဖက်သက်အပြစ်ရပ်မယ်လို့နှစ်ဖက်ကြေညာချက်ထုတ်ပြန်ပြီးတော့တွစ်ဆုံဆွေးနွေးကြဖို့ပြင်ဆင်နေချိန်မှာပဲတိုင်းရင်းဒေသတွေမှာတိုက်ပွဲတွေကအပြင်းထန်ဖြစ်ပွားနေတာပါရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသမှာတော့မနေ့တောက်ကြနေ့ကနေစလို့ဒီကနေ့စနေနေ့အထိမြန်မာစစ်တပ်နဲ့ပလောင်ပြည်နယ်လူမျိုးရေးတပ်ဦး PSLF TLL တအောင်းတပ်တို့ကြားမှာလက်နက်ကြီးတွေနဲ့ရောရဟတ်ယာဉ်တွေနဲ့ပါပစ်ခိုက်တိုက်ခိုက်မှုတွေဇက်တိုက်ပြင်းပြင်းထန်ထန်ဖြစ်ပွားနေလို့ဒေသခံယာနဲ့ချီပြီးတင်းရှောင်ထွက်ပြေးနေကြရတယ်လို့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစီးဌာနရဲ့အလုံးမှုဆောင်အဖွဲ့ဝင်ဦးမိုင်းသိန်းစောက VOA မြန်မာပိုင်းကိုပြောပြပါတယ်
ဒီမနေ့ကပိုက်ပွဲထဖြစ်တဲ့ခါကျတော့ဒီနမ်ဆန်မြို့နယ်ဂျန်ကြီးကျောက်စုဂျန်ကြီးဖုန်ကြီးကျောင်းလူမှုကွန်မြူနတီအတင်းကသူ့ကိုသွားထုတ်တယ်။အောင်မြို့ဖျားရဲ့နာတော်ဝိုက်မှာရှိနေတဲ့ဒီလူလူတွေကတော့အကုန်လုံးလိုက်လာခဲ့တာ။အခုကစစ်ဆောင်ဖက်တယ်ကတော့ခွာလောက်ရောက်သွားပြီ။အဲ၄ရာဝန်းကျင်လောက်ရောက်သွားပြီ
။အော်ဟုတ်ကဲ့
။ဒီနေ့ဖြစ်တဲ့ပိုက်ပွဲချင်းနေရတော့ဒါမနေ့တော့ကပြန်တိုက်ခိုက်ကြတယ်။ပြီးတော့လေခွာနေ့လေစက်နဲ့နေ့လေမိုင်ခွဲကစက်ကမလို့လေနောက်ထပ်နိုင်ဝက်ပြန်လာပြီတဲ့
ပြပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွင်းကဒေသခံပြည်သူတွေကိုဘေးကင်းရာတွေကိုတိမ်းရှောင်ကြဖို့နဲ့တတိထားနေထိုင်ကြဖို့ကိုလည်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကအာဏာပိုင်တွေဘက်ကတတိပေးနှိုးဆော်နေကြပါတယ်လို့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစည်းမှုကပြောပါတယ်
ကျွန်တော်တို့ကတော့မှာပေါ့နော်လုံချုံကြီးပိုင်းမှာကျတော့ဒေသခံပြည်သူတွေကတော့ကျွန်တော်တို့ကလုပ်ရတယ်လဲဆိုရင်သူတို့ကလည်းအပြင်မထွက်ပြေးဘူးကိုယ်အိမ်မှာအခုလုံလုံချုံချုံနေပြေးဘူးပေါ့နော်အခုတော့ရဟင်းရင်လည်းလာတဲ့အခါကျတော့ကျွန်တော်တို့ကတော့အမိထချင်းမီးကိုခမန်းကြည့်ဒီမှာဟိုကိုယ့်ဘာကိုထင်းနေလိမ့်ရှိနေဖို့ပေါ့နော်အဲ့လိုလေးတွေလုပ်ထားတယ်ဒီတဲ့မှာလမ်းကြောင်းရှင်းရင်လည်းအဲ့မှာတော့ရှောက်လက်နဲ့ကြည့်ဒီပြနေတဲ့အမိသာရှိပါလေဗျဟုတ်
ဆက်နောက်ပြီးတော့ဒီလက်နက်ကြီးနဲ့လည်းပြတယ်ပြီးခဲ့တော့ကလည်းဒီရဟယင်နဲ့လည်းထိုးစစ်ဆင်တဲ့အနေအထားမျိုးတွေလည်းရှိတဲ့ခါကြတော့ဒီဒေသခံတွေကိုဒီကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာပေါ့နော်ဗာများသတိပေးစကားပြောထားတာဒီအခြေညာချက်ထုတ်ထားတာမျိုးတွေရှိပါလေရှင်လက်တလုံးအနေအထားပေါ့မှာ
ကျွန်တော်တို့ကတော့လက်နက်မီတဲ့အမိတလောက်ပေါ့နော်တက်ပြန်ချေရောအုပ်ချုပ်ကြီးအဖွဲ့တွေကတော့ကျွန်တော်တို့ပြောလို့ဆိုရင်ဒီအချိန်မှာတပ်ဖွဲ့ကနည်းနည်းလေးပြင်းပြင်းထန်ထန်ဖြစ်တဲ့အချိန်မှာပေါ့နော်မိမိရဲ့ကိုယ်အင်ကိုလုံလုံချုံနေပြပါဟိုလက်ဖက်ချမ်းတို့ဘာလို့တောင်းရတို့ဘာလို့မတော်ကြပါနဲ့ပေါ့နော်အလုံးစုံတွေခမ်းလို့ရင်လည်းမဲ့ကြီးတို့အပေါ်မှာရိုင်းရင်းနဲ့လည်းမဲ့ပြစ်ချတဲ့အချိန်မှာကျတော့ကျွန်တော်တို့ကတော့ထိရန်ထိမှဖြစ်တတ်တဲ့ဟာလေးတွေကတော့ကျွန်တော်တို့ရှိမှဆိုလို့တကယ်လို့များမိမိအိမ်မှာနေတော့ညာလည်းပဲပေါ့နော်အပေါ်ကပြစ်တာတွေဖြစ်စီဒီဘက်အဖက်နှစ်ဖက်ကလက်မဲ့ကန်ဖွဲ့စီတဲ့ပြစ်ထားတဲ့လက်မဲ့ကြီးဖြစ်စီလက်မဲ့အသေးလေးဖြစ်စီပေါ့နော်အမှထူးခြားဖြစ်စီကျွန်တော်တို့ဆက်စီအာနာပိုင်ဖွဲ့တွေကတော့တရင်ပို့ပြီးပါလို့လည်းကျွန်တော်တို့လည်းမိတိုက်ခံထားတာရှိတယ်
လက်တလောပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသရင်းကလုံခြုံရေးအခြေအနေတော့စစ်ပေးဆောင်ပြည်သူတွေကိုဆောက်ရှောက်ကူညီပေးနေတဲ့အနေအထားကိုတော့ပလောင်အုပ်ချုပ်ခွင့်ရဒေသကစစ်ဆောင်ပြည်သူတွေကိုကိုယ်တိုင်သွားပြီးကူညီပေးနေတဲ့နမ်ဆန်မြို့နယ်ကမြို့မကိုင်းချုပ်ဆရာတော်ဘုရားဦးစီးတဲ့ဖုံးတော်ကြီးအကြောင်းကတန်ခါတော်ကအခုလိုမိန့်ပါတယ်
အဲလောလောဆယ်ကတော့တိုက်ပွဲကတော့ဒီမနေ့တုန်းကလည်းဖြစ်တယ်ဒီနေ့လေပိုင်းလည်းဖြစ်တယ်ခုလွန်ခဲ့တဲ့15မိနစ်ကျော်လေအတန်နေထပ်ပြီးတော့ကြားနေရတယ်ကြမ်းနေရတဲ့အခါကျတော့ခဏပြောလို့လူတွေကတော့အဲအပေါ်မှာရှိတဲ့ဖြစ်တဲ့နေရာဘုန်းကြီးနေဒီလရှင်တွေကတော့အကောင်လုံးကဇယန်ကြီးဘုန်းကြီးကျောင်းမှာခဏတစ်ပြုတ်လာရောက်ပြီးတော့တဲခူတော့ဗောဒီမနေ့ပိုင်းမှာဥစဉ်တော့ခုလေးပဲကုညီပြီးတော့ပြန်လာအားလုံးဖြစ်ဆောင်တွေကဥယျာဉ်900ကျော်တော့အဲဇယန်ကြီးဘုန်းကြီးကျောင်းမှာပဲလောလောဆယ်ခဏဖြစ်ဆောင်နေကြတယ်ဟိုရွာမနေတာထက်ဆိုင်တော့နည်းနည်းပူလုံးချုံတာဗောသွေးရင်ဇာရှိတယ်ဆိုတာအဲ့ဒီဖြစ်တဲ့နေရာတော့သွေးရင်ဇာရန်လုံးပြည့်ရှိပါတယ်စံစီစားပေါ့နော်ကလုံ ောင်းပရိုက်တာအတင်းနေထောက်ပံ့နေလောလောဆယ်လူ900ကျော်တစ်ထောင်ကြီးပါလောက်ရှိတဲ့လူကြီးကိုဒီတရက်နေ့အတွက်အတင်းမှာတော့အခက်အခဲမရှိဘူးရက်ကြရင်တော့တမျိုးတမျိုးဖြစ်နိုင်တာပေါ့တန်တရားကြားနေရဆက်စားကြတော့ဒီသက်ကြီးသမားတွေကယောဂရှိတဲ့ပုဂ္ဂိုလ်တိတိရှိတဲ့ပုဂ္ဂိုလ်နှလုံးမကောင်းတဲ့ပုဂ္ဂိုလ်ကအင်မတန်မှကျန်းမာရေးရဆူဆူဝါခံရလိမ့်မယ်လို့ဦးဇင်းတို့ဒီလိုမြင်ရတယ
်တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆက်ပေးမှုနဲ့လာမယ့်စက်တင်ဘာလ16ဆက်ခွန်ရှမ်းပြည်နယ်ကကျိုင်းတူမြို့မှာညီနောင်မဟာမိတ်ဖွဲ့တွေနဲ့အစိုးရညီညာရေးကိုယ်စားလှယ်တွေတွဲဆုံဆွေးနွေးကြဖို့ပြင်ဆင်နေကြချိန်မှာပဲပလောင်ဒေသအပါအဝင်တိုင်းရင်းဒေသတွေမှာတိုက်ပွဲတွေကဇက်တိုက်ပြင်းထန်လာနေတဲ့အတွက်ရရှိထားတဲ့တည်ငြိမ်မှုအခြေအနေတွေကိုထိခိုက်စေနိုင်ပြီးတော့အခြေအနေတွေဟာပိုဆိုးဝါးသွားနိုင်တယ်လို့ပြည်သူလူထုနဲ့တည်တည်တည်ထိုက်သူတွေကိုအသိပေးပါကြောင်းညီနောင်မဟာမိတ်အဖွဲ့၃ဘွဲ့ကလည်းဒီကနေ့စက်တင်ဘာလ14ရက်နေ့နေ့စွဲနဲ့သဘောထားကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။